အင်ဒိုနီးရှားပင်လယ်ပြင်လုံခြုံရေးဌာနနဲ့မလေးရှားပင်လယ်ပြင်ဥပဒေစိုးမိုးရေးဌာနတို့ပူးတွက်ပြီးလေစီးပြေရင်ဂျာဒုက္ခသည်တွေအရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြောင်းတာဝန်ရှိသူတွေကဗိုလ်ထူးနေမှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့အာဆီယံနိုင်ငံများပင်လယ်ကမ်းခြေဆိုင်ရာလုံခြုံရေးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးအန်ကူနီရာကအခုလိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာစည်းမျဉ်းနှင့်အရာဒုက္ခသည်တွေကမ်းခြေအနီးရောက်လာခဲ့ရင်ဒါမှမဟုတ်ဆက်လက်ချုပ်ရင်းခဲ့ရင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဝတ္တရားရှိပါတယ်လို့လည်းသူကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။2018ခုနှစ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာအခြေချနေတိုင်းတဲ့ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့ပြီးကြတဲ့ကရိုဟင်ဂျာဒုက္ခသည်6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပဇားဒေသမှာနေထိုင်လျက်ရှိတယ်လို့ကုလသမဂ္ဂစည်းနေမှာဖော်ပြထားပါတယ်။မြန်မာစစ်တပ်တာဝန်ရှိသူတွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာနယူးဇီလန်၊ဩစတြေးလျစတဲ့နိုင်ငံတွေမှာကိုလွန်ငွေရရှိဖို့တွားရောက်တာတွေရှိပါတယ်။မကြာခဏဆိုသလိုပဲဆက်လက်တွေပြတ်ပြီးအင်ဒိုနီးရှားနဲ့မလေးရှားရေပိုင်နယ်ထဲကိုရောက်ရှိလာပါတယ်။ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလကနေ23ခုနှစ်ဖေဖော်ဝါရီလအတွင်းရိုဟင်ဂျာဒုက္ခသည်644ယောက်ဟာဆက်လက်5ဆင်းနဲ့အင်ဒိုနီးရှားရေပိုင်နယ်အတွင်းကိုရောက်ရှိလာခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။